ဆက်ဆက်ရှင်မျိုးဆက်ကြောင်းသားကောင်းဆောင်ကိုချင်းမီနဲ့လွတ်တော်မှာဟောင်းကိုဖြူးစီရတော်တို့ရဲ့တည်တံအမိတ်နဲ့ပတ်သက်လို့နိုင်ငံတကာဘက်ကဝေဖန်ဖိအားပေးမှုတွေကြောင့်တည်တံချမှတ်တဲ့ပုံမှာပြန်လည်စဉ်းစားဖို့အစီအစဉ်မရှိဘူးလို့ဒီနေ့နေပြည်တော်မှာချင်းပါတဲ့သတင်းစာရှင်းလင်းပွဲအတွင်းမှာစစ်ကောင်စီဘက်ကပြောလိုက်ပါတယ်။ရန်ကုန်မြို့အတွင်းမှာပောက်ကွဲမှုတွေစိတ်လာရင်လည်းပတ်သက်လို့လည်းထိရောက်စွာကင်တွယ်သွားဖို့လုံခြုံရေးတိုးမြင့်သွားမယ်လို့လည်းပြောကြားခဲ့ပါတယ်။ဒီသတင်းပြည်သူကိုရန်ကုန်ကပေးပို့လာတဲ့သတင်းကိုအခြေခံပြီးတော့မကင်ချီဖေးကြောပြပေးမှာဖြစ်ပါတယ်ဗျာ
အကျဉ်းဆက်မှုဥပဒေပုံမှန်တွေနဲ့တရားစွဲဆိုထားတဲ့ကိုချင်းမီနဲ့ကိုဖြိုးစီယာတို့ကိုဇန်နဝါရီလ21ရက်နေ့ကလေးကစစ်ကုံရုံးကတည်တံဆမှတ်ခဲ့တာပါအမိတ်ရတဲ့တရားရုံးဘက်ကကြေကြလာတဲ့တည်တံမိတ်ကိုအထက်တရားရုံးအဆင့်ဆင့်အပါဝင်စစ်ကောင်စီဘက်ကပါအတည်ပြုခဲ့တဲ့အတွက်ကုလသမဂ္ဂနဲ့နိုင်ငံတကာအစိုးရတွေအပါဝင်လူ့ခွင့်ရေးအဖွဲ့တွေကဒီချိုးပေးတဲ့အစီအစဉ်ပေါ်မှာဝေဖန်တာတွေရှိခဲ့ပါတယ်နိုင်ငံတော်ကအခုလိုဝေဖန်ပြောဆိုမှုတွေနဲ့ပတ်သက်လို့နိုင်ငံရဲ့အချုပ်အခြာအာဏာအရနိုင်ငံလုံခြုံရေးအရဆုံးဖြတ်တာဖြစ်တယ်လို့ဒီနေ့နေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကတုံ့ပြန်ပြောကြားခဲ့ပါတယ်
။ကျွန်တော်တရားဥပဒေစိုးမိုးရေးခံရမှာနောက်မှအလားတူဖြစ်စဉ်မျိုးတွေကိုမလုံနိုင်အောင်နောက်မှအလားတူဖြစ်စဉ်မျိုးတွေကိုမလုံရအောင်အဲ့တော့ဒါကိုတရားမမျှတဘူးလို့ကျွန်တော်ကပြောမလဲဒါလိုပဲပြောချင်ပါတယ်ကျွန်တော်ပြောချင်တာကတော့ဒီမြန်မာနိုင်ငံအနေနဲ့အချောအချာအာဏာပိုင်နိုင်ငံတစ်ခုဖြစ်ပါတယ်အချောအချာပိုင်နိုင်ငံတစ်ခုမှာကျွန်တော်တို့ဒါအချောအချာအာဏာရဲ့ဒါပြောက်တွေဖြစ်တဲ့ခုနပြောတဲ့အာဏာကြီးများနဲ့ပတ်သက်လာပြောကြတရားစီရင်ရေးဥပဒေကြီးရေးအုပ်ချုပ်ရေးမိုင်တိုင်းတွေကိုလွတ်လပ်စွာလုပ်ကိုင်နေရှိပါတယ်နိုင်ငံတော်အစိုးရအနေနဲ့လိုအပ်တဲ့အခါမှာလိုအပ်တဲ့အချိန်ကြောင်လှုပ်ဆောင်လာတာမျိုးဖြစ်ပါတယ်
မြန်မာနိုင်ငံမှာတည်တံစီရင်ချက်ကိုကျိုးမိပြီးတာက1989ခုနှစ်မတ်လတုန်းကနောက်ဆုံးဖြစ်တယ်လို့သိရပါတယ်။နိုင်ငံရေးတိုက်ခိုက်မှုကိုကျူးပြီးကွပ်မျက်ခဲ့ရတာကတော့1986ခုနှစ်တုန်းကကျောင်းသားကောင်းဆောင်စလိုက်တင်မအုံနဲ့1989ခုနှစ်မှာပိုကြီးအောင်ကျော်မြင့်တို့ကိုတည်တံကွပ်မျက်တာနောက်ဆုံးဖြစ်ပါတယ်။နောက်ပိုင်းတည်တံကျိုးမိပြီးခင်ရတဲ့သူတွေကိုကွပ်မျက်ခင်တာမရှိဘဲလူငယ်ချမ်းသာဝင်အမိန့်တွေနဲ့နှိမ့်ရှင်ထောင်နှံတွေပြောင်းနေတာပါ။ကိုချင်းမီနဲ့ကိုဖြိုးစီရတော်တို့နှစ်ဦးကိုအခုအချိန်ထိဒယ်လီမှာကျိုးမိန်ပေးမယ်ဆိုတာကိုအတိအကျမပြောသေးဘဲအချင်းချင်းလှုပ်ထုံလှုပ်နီးတွေအတိုင်းစီရင်မယ်လို့စစ်ကောင်စီဘက်ကပြောဆိုထားပါတယ်။ဒီနေ့သတင်းစာရှင်းလင်းပွဲမှာတော့စစ်တပ်အနေနဲ့မြန်မာနိုင်ငံရဲ့ဖြစ်စဉ်တွေမှာဘယ်လိုအခမ်းအနားနဲ့ဆက်ပြီးတော့ရပ်တည်မလဲဆိုတာနဲ့ပတ်သက်လို့သတင်းတော်တို့ကမေးမြန်းခဲ့တဲ့အပေါ်မှာမြန်မာနိုင်ငံရေးမှာဆက်လက်တည်ရှိဖို့ရှိမရှိဆိုတာတိတိကျကျမဖြေခဲ့ပေမဲ့လို့မြန်မာနိုင်ငံမှာတက်မတော်လူလာတဲ့အခြေအနေဖြစ်လာဖို့လှုံ့ဆော်သွားမယ်လို့သာပြောကြားခဲ့ပါတယ်
။ဒီကျွန်တော်တို့ဥတည်သွားနေရသည်ပါတီစုံဒီမိုကရေစီစနစ်ဒီမိုကရေစီနဲ့ဖက်ဒရယ်ကိုအခြေခံတဲ့ပြည်ထောင်စုစနစ်ကိုကျွန်တော်တို့ခိုင်ခိုင်မာမာအာမခံနေလို့သွားနေရဖြစ်တယ်။ပါတီစုံဒီမိုကရေစီစနစ်ဆိုတာနဲ့ဒီမိုကရေစီစနစ်ရဲ့ကျင့်စဉ်တွေဒီမိုကရေစီစနစ်ရဲ့လှုံ့ဆော်ရမယ့်နည်းလမ်းတွေဒီမိုကရေစီစနစ်ရဲ့သွားတဲ့လမ်းကြောင်းတွေမှာဘလို့နေရမယ်ဘလို့ဆိုင်ရမယ်ဘလို့သွားရမယ်ဆိုတာပါတီတွေအနေနဲ့ကောပြည်သူလူထုအနေနဲ့ကောinstitution ကျွန်တော်တက်မတော်ပါဝင် institution အသီးသီးနေတော့ဘယ်လိုသွားမယ်ဘယ်လိုလာမယ်ပါရှိပြီးဖြစ်ပါရှိပြီးဖြစ်ပါတယ်ဒါတွေဒီသူ့နိုင်ငံရဲ့အခြေအနေသူ့အခြေအနေနဲ့လိုက်လို့ညီစီပြီးကျွန်တော်တို့ဒါဆောင်ရွက်နေတာဖြစ်ပါတယ်ရခင်ရအခြေအနေနဲ့ဆက်ဆက်ပြီးကြည့်စီလို့လည်းပဲဒီလောက်ပဲပြောချင်ပ
ါဒါပြင်အခုရက်ပိုင်းရန်ကုန်မှာစစ်ကောင်စီဘက်ကလုံခြုံရေးတင်းကျပ်နေတဲ့ကြားကလည်းရန်ကုန်နဲ့အနီးတစ်ဝိုက်မြို့နယ်တွေမှာမြေပြင်တပိတ်တွေပောက်ကွဲမှုတွေဆက်ပြီးတော့ရှိနေတဲ့အပေါ်စစ်ကောင်စီအနေနဲ့လုံခြုံရေးကိုတင်းတင်းကျပ်ကျပ်ကင်တွယ်ပြီးတည်ငြိမ်ရေးအထွတ်ဥတည်လှုပ်ဆောင်သွားမယ်လို့ဗိုလ်ချုပ်စော်မင်းချွန်းကပြောပါတယ်
။ရန်ကုန်တိုင်းဒေသကြီးမှာတော့ကျွန်တော်တက်မတော်ရဲ့လုံခြုံရေးကပ်ဖွဲ့ဖွဲ့တွေမြန်မြန်ကန်ရဲတပ်ဖွဲ့တွေနဲ့ဌာနဆိုင်နဲ့ပူးပေါင်းကြကျင်းပေါ်လက်ကင်းတွေရက်ကင်းတွေဝကင်းတွေကိုကျွန်တော်တို့အနေနဲ့ကတော့ဒါတိုးမြင့်ဆောင်ရွက်ပေးလျက်ရှိတယ်။ပြီးရင်တော့ကျွန်တော်တို့ရက်ွက်အတွင်းမှာဘောနောအစင်းစစ်စေးတာရဲ့အများစုကသွားလာနေတဲ့နေရာလေးမှာမတင်ကြတဲ့နေရာလေးကိုကျွန်တော်တို့ရှောင်းသွင်းရောက်စစ်ဆေးခြင်းတွေကျွန်တော်ဆောင်ရွက်လျက်ရှိတယ်။အဲဒီလိုမျိုးဖြစ်ခံကြည့်ရှိတဲ့နေရာဒီမှာလည်းကျွန်တော်ထားမှန်ပြီးလုံခြုံရေးအင်အားဒါတိုးမြင့်ချာသာပြီးလျက်ရှိပါတယ်။ဒီကြားထဲမှာတော့ဒါလုံခြုံရေးနဲ့ပတ်သက်ပြီးရင်လုံခြုံရေးနဲ့ပတ်သက်ပြီးတိုးမြင့်ဆောင်ရွက်တာတို့ပူးပေါင်းဆောင်ရွက်တာတို့တော့ကျွန်တော်ဒါဆက်လက်ဆောင်ရွက်ပေးသွားမှာဖြစ်တယ်လို့ပြောချင်ပါတယ
်။စစ်ကောင်စီတပ်တွေဟာရန်ကုန်မြို့မှာစစ်ဆေးတင်းကျပ်မှုတွေပိုလုပ်နေပြီးမြို့နယ်တချို့မှာအဲစင်းအကြောင်းပြပြီးတော့ဖမ်းဆီးတာတွေကြောင့်တပိတ်အဖွဲ့ဝင်လူငယ်30ထက်မနည်းဟာလည်းဖမ်းဆီးခံထားကြရပါရဲ့ရှင်။